ကျောက်တရားမြို့နယ်လမ်းလေးဆဲကအင်းဝအချုပ်ဆိုင်မှာအင်းအကူအလုပ်လုပ်ကင်နေတဲ့ဆယ်ကျော်သက်အရွယ်မိန်းကလေးနှစ်ဦးကိုနှိမ့်စင်နှိမ့်ဆက်နေကြောင်းသတင်းတော်တအူးကတိုင်ကြားခဲ့တဲ့အပေါ်မြန်မာနိုင်ငံမျိုးသားလူအခွင့်အရေးကော်မရှင်ကညှိနှိုင်းဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။ကော်မရှင်ကမိန်းကလေးနှစ်ဦးရဲ့အုတ်ထင်းသူတွေနဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်တွေကိုခေါ်ယူတွေ့ဆုံပြီးနေနာသူတွေကိုရော့ချင်းငွေပေးတဲ့နည်းနဲ့ကြည်အေးဖို့ညှိနှိုင်းဆောင်ရွက်ခဲ့တဲ့အပေါ်ဝေဖန်နေကြတာဖြစ်ပါတယ်။ကော်မရှင်ကအဲ့ဒီလိုငွေကြေးပေးဖို့သူတို့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနှစ်ဖက်တနေကုန်ဆွေးနွေးပြီးတော့အထွေထွေအုပ်ချုပ်ရေးမှုအပါအဝင်သူတို့ဖာသာကြည်အေးခဲ့တာလို့ဒီနေ့သတင်းမီဒီယာတွေနဲ့တွေ့ဆုံစင်မှာပြောပါတယ်။မင်းကလေးတွေရဲ့ခန္ဓာကိုယ်ပေါ်မှာလူမဆန်စွာနှင်းပန်းနှိပ်စက်ခံထားရတဲ့ဒဏ်ရာတွေကတာမန်ညှိနှိုင်းရုံနဲ့မလုံလောက်ဘူးဆိုတာကော်မရှင်ကလူတွေသဘောပေါက်ဖို့လိုတယ်လို့ညီမြချင်းမြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။
ညီနိုင်မှုမှာသူတို့အနေနဲ့အချင်းချင်းညီနိုင်ရုံနဲ့မလုံလောက်ဘူးဆိုတဲ့အမှုကိစ္စကိုတော့သူတို့သဘောပေါက်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့တက်တီတီတွေ့လာတဲ့ဒဏ်ရာတွေကတကယ်လူမဆန်စွာလှုပ်ဆောင်မှုဖြစ်တယ်။ဒါမျိုးကိစ္စကတာမန်လက်ကမပြီးတဲ့ကိစ္စမဟုတ်ဘဲနဲ့ယာစုမှုဖြစ်လာတယ်။အဲ့ဒါမျိုးယာစုမှုဖြစ်တဲ့ကိစ္စကိုညီနိုင်ရုံနဲ့မလုံလောက်ဘူးဆိုတာကိုတော့ကော်မရှင်ကလူတွေဒါကိုသဘောပေါက်ဖို့လိုအပ်တယ်။
အဲ့ဒီမိန်းကလေးနှစ်ဦးကိုအင်ရှင်တွေဟာနှင်းပန်းနှိပ်စက်မှုအပြင်လှုပ်အားကမပေးခဲ့တဲ့အပေါ်နင်နာကြီးအနေနဲ့တဦးကို7,40,000နဲ့တဦးကို7,100,000ပေးရပြီးနှစ်ဖက်သဘောတူညီမှုနဲ့အမှုအဖွင့်ပဲကြည်ရခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလိုကြည်ရခဲ့တဲ့အပေါ်မူလတိုင်ကြားသူမြမနောင်းသတင်းတောက်ကသတင်းရေးသားဖော်ပြခဲ့ပြီး Facebook နဲ့သတင်းမီဒီယာတွေမှာပြန့်နှံ့လာပြီးနောက်လူကုန်ကူးမှုတားဆီးရေးရတဖွဲ့ကတရက်လိုပြုပြီးကြောက်တရားမြို့နယ်ရဲစခန်းမှာကျူးလွန်သူအင်ရှင်3ဦးကိုလူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေပုံမှ24/32တို့နဲ့မနေ့ကအမှုဖွင့်ခဲ့ပါတယ်။အဲ့ဒီပုံမှတွေကထောင်နှံ10နှစ်ကနေအနှစ်20အထိချမှတ်နိုင်ပြီးအာမခံပေးလို့မရတဲ့အတွက်ကျူးလွန်သူတွေကိုဖမ်းဆီးရမှာမနေ့ကတဦးကိုဖမ်းဆီးမိခဲ့ပြီးဒီနေ့မှ2ဦးထပ်မံဖမ်းဆီးမိခဲ့ပါတယ်။မင်းကလေးနှစ်ဦးပေါ်ကျူးလွန်ခဲ့တာတွေကလူကုန်ကူးမှုဥပဒေအပြင်အထံနှာကျင်စေမှုရာသတကြီးပုံမှ325-326တို့အပြင်ကလေးတငယ်နှင်းပန်းနှိပ်စက်မှုပုံမှတွေအရလည်းညှိစွန်းနေတယ်လို့ရှေ့နေဦးရောဘတ်ဆန်းအောင်ကပြောပါတယ်။မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဟာရဲအရေးပိုင်တဲ့အမှုကိုတရားရုံးမပုတ်ဘဲပပျောက်သွားအောင်လုပ်ခဲ့တာဟာဥပဒေနဲ့ညှိစွန်းနေတယ်လို့ရှေ့နေဦးရောဘတ်ဆန်းအောင်ကပြောပါတယ်။
မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဥပဒေပါညီနိုင်ဖြည့်ရှင်းနေဆိုတဲ့နေရာမှာတည်ဆဲဥပဒေနဲ့အညီသာဖြစ်ရမယ်လို့ပြဋ္ဌာန်းထားတော့အခုလိုကြီးမားတဲ့ရာဇဝတ်မှုကြီးကျူးလွန်တဲ့ကိစ္စမှာတရားခိုင်နေအရေးယူမခံရအောင်လှုပ်ပေးလိုက်တာဟာဒါဥပဒေနဲ့ဘယ်လိုနည်းနဲ့မှမညီနိုင်ပါဘူးပြောမယ်ဆိုရင်ဒါရဲရေးပိုင်တဲ့အမှုကိုတရားရုံးမရောက်ပဲပပျောက်သွားအောင်နဲ့နင့်နာသူကိုဥပဒေရပြေဝစွာအကူအညီပေးဆောင်ရွက်ရမရောက်ဘူ
းကော်မရှင်ကဆုံးဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကဖွဲ့စည်းထားတဲ့အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မရှင်ကအစီရင်ခံစာတောင်းခံထားတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နော်လှလှဆိုးကပြောပါတယ်
ဒီအမျိုးသမီးနဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်ကတော့ဓာတ်ရိုက်ဆိုင်နေတဲ့အတိုင်းစာတွေရောက်နေပြီအဲဒါကြောင့်မလို့ဒီမျိုးသားလူ့အခွင့်အရေးကော်မရှင်စီကနေပြီးတော့သူတို့ဒီအမှုကိုစစ်ဆေးခဲ့တဲ့လှုပ်ဆောင်ခဲ့တဲ့ report ကိုတောင်းထားပါတယ
်လူ့အခွင့်အရေးလှုပ်ရှားသူတွေစုစည်းပြီးကျူးလွန်ခံရတဲ့မိန်းကလေးနှစ်ဦးကိုစိတ်ပိုင်းဆိုင်ရာကူညီမှုတွေပေးဖို့ဆောင်ရွက်နေပြီးကျန်းမာရေးကူညီဆောင်ရွက်မှုတွေနဲ့အမှုနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးဖို့စီစဉ်နေပြီဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာဒုတိယအကြိမ်မြောက်ပြန်လည်ဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်ပါတယ်။အဲ့ဒီကော်မရှင်အဖွဲ့ကိုနှုတ်ထွက်ပေးဖို့နဲ့ကော်မရှင်အစ်စ်ပြန်လည်ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုနေကြပါရဲ့ရှင်။